ကျောက်စီရဲ့ဖန်စီထင်းထင်းခံထားတဲ့မြန်မာဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်နဲ့တောရောက်တွေ့ဆုံခဲ့ကြောင်းထိုင်းနိုင်ငံရဲ့ဝင်ကြီးဒွန်ပရာမုဝန်နိုင်ကအာဆီယံနိုင်ငံရဲ့ဝင်ကြီးတွေရဲ့ဆွေးနွေးပွဲတက်ရောက်ခြင်းသတင်းထုတ်တွေကိုပြောဆိုခဲ့တဲ့အပေါ်ပြည်တွင်းမှာထင်းထင်းကျပ်မြို့မြို့နဲ့တုံ့တက်မှုတွေရှိပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့ချက်ကိုတ ွေးနွေးပွဲအပြင်ပိုင်းမှာထိုင်းနိုင်ငံရဲ့ဝန်ကြီးဒမ်ပရမုတ်ဝန်နိုင်ကသူ့ရဲ့နေပြည်တော်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ထုတ်ဖော်ပြောခဲ့တာပါ။ဒေါအောင်ဆန်းစုကြည်ကျန်းကျန်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘလောက်ကြာဆွေးနွေးခဲ့တယ်လဲ၊ဘယ်နေရာမှာဘလို့တွေ့ခဲ့လဲဆိုတာကိုတော့သူကမပြောခဲ့ပါဘူး။ဒီသတင်းထွက်ပေါ်လာတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာဒီပေါ်ထင်မြင်ချက်အမျိုးမျိုးနဲ့တုံ့တက်မှုအမျိုးမျိုးထွက်ပေါ်လာခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးပြောဆိုမှုအပေါ်တန်တရားဝင်သူတွေလည်းရှိပါတယ်။မြန်မာနိုင်ငံကြီးလေးလာတုံးတဲ့သူဥယေထွန်းကတော့မကြခင်ဆွံ့ရတော့မဲ့ထိုင်းနိုင်ငံသားရေးဝန်ကြီးအနေနဲ့သူအာဏာမစွန့်ခင်မှာအာဆီယံမှာမျက်နှာကောင်းရဖို့ရည်ရွယ်ကသွေးဆုံခဲ့တာဖြစ်နိုင်တယ်လို့မတိမငြိမ်ဖြစ်နေတဲ့အင်ဂျင်ချင်းနိုင်ငံကြောင့်သူတို့နိုင်ငံအကျိုးစီးပွားထိခိုက်မှုမရှိအောင်လာရောက်သွေးဆုံတာဖြစ်နိုင်တယ်လို့သူကယူဆပါတယ်။ဒီသွေးဆုံမှုအကျိုးဆက်နဲ့ပတ်သက်လို့ကတော့သူကအခုလိုသုံးသပ်ပါတယ်
။တွေ့တယ်ဆိုတာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်။သွားတွေ့လို့ရှိရင်လည်းအဲသူတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်အဲပြောမှာအဲဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးဟလာအဲရေကောက်ပွဲမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်အဲအဲ့ဒါကိုဟာဒီပဲပြောမယ်လို့ယူဆလို့တွေ့ခွင့်ပေးတယ်အဲ့လိုကျွန်တော်တို့ယူဆတယ်ဘလို့လဲဒီလောက်နေကတော့ကျွန်တော်တို့အခုလက်နက်ကင်ပြစ်ပတ်ကတ်တွေကအချိန်ကျော့သွားလိမ့်မယ်အဲဒီဟိုဖြစ်လိမ့်မယ်လို့တော့ကျွန်တော်မထင်ဘူးအဲဒီကနေပြီးတော့ဆက်ပြီးတော့အချင်းပွားပြီးတော့ပေါ်လာတဲ့ရလက်တွေပေါ့ဥပမာအားဖြင့်အဲနာဇာကနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်အဲအဲ့ဒီနောက်ပိုင်းမှာသူတို့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ထင်တယ်နောက်ဆက်တွေ့ဖြစ်လာမဲ့ဟိုဟာတွေကတော့ impact တွေကတော့ကြီးတယ်ပေါ့နော်ကြီးဒါကအပြောင်းအလဲကဟို2010 2015အခြေအနေမျိုးပြန်ရောက်သွားနိုင်တာပေါ့နော
်ထိုင်းနိုင်ငံသားရေးဝန်ကြီးအပြောအရဒေါန်ဆန်းစုကြည်ဘက်ကပြည်ပခါတွေအဆုံးတက်နိုင်မှုတွေ့ဆုံဆွေးနွေးမှုတွေပြန်လည်ဆက်တင်ဖို့လိုလားနေတယ်လို့သူကပြောထားပါတယ်ကျန်တာကိုတော့အသေးစိတ်ပြောဆိုခဲ့တာမရှိပါဘူးစစ်ကောင်စီဘက်ကလည်းဒါနဲ့ပတ်သက်လို့မီဒီယာတွေကိုရှောင်ပြီးနှုတ်ပိတ်နေပါတယ်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခင်းစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ရောထိုင်းဆိုရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုခဲ့တာမရှိခဲ့ပါဘူးအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတဲ့ငယ်ရက်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးရဲ့ခင်းစဉ်ဟာစစ်ကောင်စီတပ်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကိုစားပြုတ်တဲလာဖို့လုတ်တဲ့ခီးစင်တာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်စစ်ကောင်စီအနေနဲ့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဟာသူတို့သဘောထားအတိုင်းလုတ်ပေးနိုင်မယ်သူလို့ယူဆတာမို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဝင်ပေးတာဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူသူကတော့ဒီတွေ့ဆုံမှုဟာမြန်မာနိုင်ငံရေးအတွက်ကြီးမားတဲ့တရားမှုတစ်ခုခုဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ
်ဒီချင်းတွေကကသဘောထားမှတ်ချက်မပေးတဲ့တင်နေတဲ့ဒေါအောင်ဆန်းစုကြည်နဲ့အခုထိုင်းနိုင်ငံကြီးဝန်ကြီးတွေ့မှာသူ့ကိုသဘောထားမှတ်ချက်တစ်ခုပေးတယ်ဆိုတာမျိုးဖြစ်သွားတော့ဟိုတိတ်အခုဖြစ်နိုင်ချင်တယ်များလို့ဖြစ်နေဒါပေမဲ့တခုခုသူပြောခဲ့လို့ရှိရင်အဲ့ဒါကခုနကလူလူပုံမှန်ရောဒေါ်လာရေးပုံမှန်ဆက်အောင်မရှိမယ်ဟိုဆိုရင်ကြာကတော့ဗာလဲဆိုတော့သူကခုနကလိုသဘောမတူဘူးဆိုတော့နော်ဟိုကျိုးတဲ့သမချက်မထားရနဲ့ဆင်းနေမယ်ဆိုတာမျိုးပြောခဲ့ရင်တော့မှာဒီတိုက်ပြီးရပါတော့တိုက်ပြီးရလက်ခံပါတိုင်းရတာတော့ပုံမှန်တော့ဒါမှမဟုတ်တိုင်းပြည်မှာသဘောထားကြီးကိုပြောမတော်လိုက်တဲ့ကောစက်တဒီမိုကရေစီရေးတဲ့ကောတော့အားလုံးကကြည့်ရနေလားဖြစ်လားပြလာတော့ဟိုဆွေးရကြရှိတယ်
ဒီတွေ့ဆုံမှုအဖြစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတန်တမန်သူနဲ့ဒေါအောင်ဆန်းစုကြည်ပထမဆုံးအချိန်တွေ့ဆုံမှုဖြစ်ပါတယ်မြန်မာနိုင်ငံကိုအရင်လာရောက်ခဲ့တဲ့ကုလအသွင်းမှုရဲ့အထူးကိုယ်စားလှယ်ကုလအသွင်းမှုကျော်ဟောင်းဖန်ကီမွန်တရုတ်အထူးကိုယ်စားလှယ်ဂျပန်ငင်းငင်းကိုယ်စားလှယ်စသဖြင့်နိုင်ငံတကာကိုယ်စားလှယ်တချို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခင်ရဖို့ကြိုးစားခဲ့သေးတယ်လို့လည်းသိရပါတယ်။တစ်ချိန်တည်းမှာဒေါအောင်ဆန်းစုကြည်အမှုအတွက်ရှေ့နေဖြစ်သူတွေကလည်းသူ့ကိုတွေ့ဆုံခွင့်တောင်းထားတာအခုချိန်ထိတွေ့ခွင့်မရသေးပါဘူးခင်ဗျာ။